အေယာဝတီတိုင်းဖျာပုံခရိုင်တဲကကလထိတ်ကပြတ်နောင်မီဆိုတဲ့ပင်လက်ကမ်းခြေရာတွေဟာငါးဖန်းလုပ်ငန်းနဲ့အသက်မွေးကြပြီးငပိငါးချောက်ပစွန်ကြောင့်လှိုင်းလှိုင်းထုတ်လုပ်နေတဲ့နေရာဖြစ်ပါတယ်။အဲ့ဒီမှာလုပ်ငန်းရှင်တဦးကိုငါးပစွန်ဖန်းတဲ့ဖောင်တွေအများအပြားပိုင်ကြပြီးလုပ်ငန်းအတွက်အလုပ်သမားလည်းလိုအပ်နေကြပါတယ်။ခက်မီငါးဖန်းစနစ်နဲ့မလုပ်နိုင်သေးတဲ့အတွက်ရာသီဥတုပေါ်မှီတည်ပြီးတနှစ်တာလုပ်ငန်းကာလကိုမိုးရာသီကုန်ကန်ဒီစက်တင်ဘာလကနေလှိုင်းလေထန်တတ်တဲ့ဧပြီလကုန်အထိသတ်မှတ်လုပ်ကန်ကြပါတယ်။အလုတ်ကန်ရှားနေတဲ့မြန်မာနိုင်ငံအနှံ့ကလူငယ်တွေကလည်းအဲ့ဒီဒေသကိုသွားပြီးငါးဖန်းလုပ်ငန်းတွေမှာအလုပ်လုပ်ကြပါတယ်။ပဲခူးတိုင်းမှာနေတဲ့မောင်ခိုင်းလို့ခေါ်တဲ့လူငယ်တယောက်ကတော့သူ့တငယ်ချင်းတွေနဲ့အတူကပြတ်ရွာကငါးလုပ်ငန်းတစ်ခုကိုပွဲစားကနေတစင်ရောက်သွားပါတယ်။အစပိုင်းကတော့ကုန်းပေါ်မှာလုံရမယ်ဆိုပေမဲ့တကယ်တမ်းကျတော့ပင်လယ်ထဲကဖောင်မှာလုံရတဲ့အကြောင်းမောင်ခိုင်းကသူ့အတွေ့အကြုံကိုအခုလိုပြောပြပါတယ်။
ကျွန်တော်တို့ကုန်းပိုင်းမှာလုပ်ဖို့ဆိုပြီးတော့ခေါ်သွားတယ်ပေါ့နော်ကျွန်တော်တို့၄ယောက်အဲဒီကပြေးရောက်တဲ့ခါကျတော့ပင်လယ်လုပ်ကိုကျွန်တော်တို့ထည့်တယ်ကျွန်တော်တို့ရဲ့လုပ်ငန်းမှာစင်ရတနာအစင်ရတနာရဲ့ပိုင်ဆိုင်တာက53ပေါင်အဲဘေးမှာလည်းအောင်ချမ်းသားတို့အမျိုးမျိုးပေါ့ထောင်ရတော့အများကြီးရှိတယ်ပေါ့ဗျာတစ်ဖောင်မှာ3ယောက်ရှိတယ်53ပေါင်မှာအုပ်ချုပ်တဲ့တော့ပင်လယ်ဦးစီးချုပ်ရှိတယ်9ပေါင်ဦးစီးချုပ်ရှိတယ်ဟောဦးကြီးကတော့53ယောက်ရှိတယ်။အဲ့တော့ခုပင်လယ်ကိုရောက်တဲ့ခါကျတော့ကျွန်တော်တို့အဲသူတို့ကကြားပိုက်ထောင်တယ်၊မှုန်တိုင်းနေမိတယ်၊မှုန်တိုင်းမိတဲ့ခါကျတော့လေလေဒီကပြင်ကြတယ်၊မှုန်တိုင်းမှလည်းပင်လယ်ဦးစီးချုပ်ကပြောတယ်။ဘုံပေမဲ့သူတို့ကဒီလှိုင်းကြီးကြီးခါမှကျွန်တော်တို့ကိုသင်းမော့ပေါ်တင်နေဆရာကြီး။အဲ့ဒီနေမှာကိုဘိုင်းအောင်လို့စမ်းကြီးကိုတင်ပေးပါ၊တင်မပေးဘူး။လေငန်းနေချင်းနေလို့ကန်းကိုတင်ပေးပါ၊တင်မပေးဘူး။အဲအဲ့ဒီနေမှာမှတက်ကြဖြတ်ကြရိုက်ကြပုတ်ကြတာတွေလည်းပဲဆရာကျွန်တော်တို့အမြင်ပါပဲတော့ဆရာမပြောရဲပါဘူးဆရာ
သူတွဲကြုံရတဲ့လူသတ်မှုတစ်ခုနဲ့ပတ်သက်လို့လည်းမောင်ခိုင်ကအခုလိုပြောပြပါတယ
်မိုးဖြစ်တယ်ဆိုတာဆရာလည်းကတော့ဟိုလူသတ်မှုတွေလူသတ်မှုဆိုတာကဒီလိုဖောက်ဦးစီးကကျန်းတယ်ကျန်းတဲ့အခါကျတော့ပထမနောက်လိုက်လူငယ်ကိုဖောက်ဦးစီးကဓာတ်နဲ့လိုက်ခုတ်တယ်အဲ့လိုဓာတ်နဲ့လိုက်ခုတ်တဲ့အခါကျတော့ကောင်းလေးကပြေးတယ်ဒါပေမဲ့အခုလည်းခုတ်ခံရပါတယ်အဲ့ဒီနေရာမှာဖောက်ဦးစီးကလိုက်ချင်းနဲ့ကျန်းတဲ့ကိုကျုံသွားတဲ့အခါကျတော့နောက်လိုက်ကအမထူးတော့ဘူးဆိုပြီးဒါကြမ်းမှာဓာတ်နဲ့ခုတ်တဲ့ပေသွားတဲ့ဟာတွေလည်းပဲရှိတယ်ဗျာအဲနောက်တစ်ချက်ကဘယ်လိုလဲဆိုတော့ဖောင်ဦးစီးတွေကတားရမ်းဆိုင်တယ်သူတို့လည်းပြန်မပြောရဲပါဘူးဒါပေမဲ့သူတို့အဲ့လိုတစ်ခါကျတော့ပါချတယ်ဒုံးနဲ့ရိုက်တယ်အမျိုးမျိုးပေါ့အ
ဲ့လိုလုပ်ငန်းလေပတ်တဲ့ခါမှာရေလုံသားတွေအတွက်အလုတ်ချိန်တတ်မှတ်ချက်မရှိသလိုပင်လယ်ထဲနေရတဲ့ကာလအတွင်းစားနပ်ရိက္ခာနဲ့ဆေးဝါးတောက်သုံးရည်လုံလုံလောက်လောက်မပေးတဲ့အတွက်လုပ်သားတွေမှာမဝရည်စားစားပြီးလုံနေကြရတယ်လို့လည်းမောင်ခိုင်ကပြောပြပါတယ်
စားနေရကတော့ဆရာတို့ကတလောက်ကို2ကြိမ်ပို့တယ်ဘုန်းတော်စာအဲ့ဒီစငိုင်းတပတ်ကိုလည်းပဲဟိုလောက်စလားဆိုတော့မလောက်ဘူးရေချုံးကတော့သပေပါပဲပြည့်ခမင်းချက်တဲ့ခါကျတော့လည်းပဲအော်မလောက်မှဆိုလို့ရေခန်းချက်တယ်အဲ့ရေခန်းချက်တာတော့မှအဲ့ဒီရေကမလောက်ဘူးအဲ့ဒီလိုမျိုးနဲ့ခမင်းမစားတဲ့ရက်တွေလည်းအများကြီးပဲအဲ့ဒီဖောင်တိုင်းဖောင်တိုင်းပဲတစ်ခါတော့အဲ့ဒီနေရာမှာအခုကျွန်တော်တို့ဒီအမှားသာမာတဲ့စလိတ်ဟိုကုန်းဒီအဲမျိုးမျိုးမာတဲ့တို့တို့ဒီကမ်းမှာစနစ်တထုပ်ကို1100ပဲရှိတယ်ကျွန်တော်တို့မှားလိုက်ရတဲ့အခါကျ2000ကျော်မှားရတယ်စီကြတော့စီတပိတ်တာကို1000ကျော်ရှိတယ်တို့ကြီးအမှားစာမှားတဲ့အခါကျ2000ကျော်3000ရှိတယ်ဆရာအများကြီးပဲတို့အမျိုးမျိုးလုတ်စားကြတာလေကျွန်တော်အနေနဲ့တကယ်ကိုမြင်လဲရင်တာပါတယ်အမေတွေဖေတွေကိုလည်းပဲဝမ်းနဲ့မှုနဲ့ပြောခဲ့တယ်ပေါ့လေအမေတို့တကယ်ကိုပရာလောကတကယ်ထောက်ကငရေကြတယ်လို့ခံစားရတယ်လို့
လုပ်ငန်းရှင်တွေကရေလုံသားတယောက်ကိုတလားကိုမြန်မာငွေ3000လောက်နဲ့9000လစာလောက်လုပ်သားတွေကိုပေးပြီးငှားကြပါတယ်ဒီကြားထဲမှာအလုရှာပေးတဲ့ပွဲစားကအလုသမားတူဦးချင်းစီကအကျိုးဆောင်ကယူတဲ့အပြင်ငွေကြေးလိမ်လည်ထားတာတွေလည်းရန်ဖန်ရကဖြစ်တာတွေကြားရပါတယ်ဒီလိုအဖြစ်မျိုးကိုမောင်ခိုင်တို့တန်ငယ်ချင်းတစ်ဆိုင်လည်းကြုံခဲ့ရပါတယ
်ပင်လယ်ဦးစီးချုပ်ကတယောက်ကို9000လောက်နဲ့ထုတ်ပေးတယ်ကျွန်တော်တို့ဒီပွဲစားရှိတယ်ပေါ့ကိုရဲအဲ့ဒီပွဲစားကနေပြီးတော့လောလောဆယ်ကျွန်တော်တို့ဒီ9000ထုတ်မပေးဘူးပါပြလို့လဲဆိုတော့မင်းတို့ကအခုမှစလုပ်ခါသာဆိုတော့၄-၅ရက်နဲ့မလုပ်နိုင်ရင်အဲသူတို့ပေးတယ်ငွေ9000ချုံချုံမာတို့ဒါမျိုးသူတို့ပြောတယ်အဲဒီတော့မင်းတို့ဒီ၄-၆ရက်မှာလုပ်နိုင်မယ်ဆိုမှသာလဲဒီငွေ9000ကိုထုတ်ပေးမယ်လို့အဲဒီကျွန်တော်တို့ပွဲစားပြောတယ်ကျွန်တော်တို့လည်းယုံကြည်တယ်ပေါ့လေအဲ့ဒါနဲ့သင်းမောပေါ်တက်တယ်အဲဒီရောက်တဲ့ခါကျတော့သူလွှမ်းမဲ့ငွေ28000ကိုတလားနဲ့လည်းမလွယ်ဘူးတလားကိုအောက်ဆုံး2လကျော်ကျော်3လတိရောက်တယ်ဆရာရဲ့အဲဒီကိစ္စတွေကိုကျွန်တော်တို့အသိလားဆိုတော့ကျွန်တော်တို့ကမသိဘူးပင်လယ်မှာပဲကျွန်တော်တို့ကတော့လုံမြက်လုံနေတာပေါ့လေဒါပေမဲ့မှုန်တိုင်းကတော့ဆရာကြီးကိုလုံးမိတယ်ဆရာရဲ့
အလုသမားတွေဒီလိုကြုံရသလိုအလုရှင်တွေဘက်မှာလည်းအခက်အခဲတွေရှိရလို့သိရပါတယ်အလုသမားတွေကငါးဖန်းရာသီမစခင်ကြိုတင်လိုအပ်ကထုတ်ယူကြပေမဲ့တကယ်တမ်းလုပ်ငန်းဝင်တဲ့ရောက်မလာလို့ပန်းရှင်တွေနစ်နာရတာမျိုးတွေလည်းရှိတယ်လို့ပ ပင်လေကြားပိုက်လုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးတန်ချောင်းကပြောပါတယ
်အရင်တော့လုပ်ငန်းကိုလိုအပ်ချက်မိုးရွာတိတိကျကျူပေးလိုက်ကျူပေးတဲ့အခါကျတော့တော်တော်များများမလာတော့ဘူးယူတဲ့အချိန်မှာတော့သူနှစ်ဦးသဘောတူလုပ်ကြတာဒီကအသင်းအဖွဲ့တွေတောင်းကြည့်ပြီးအဲဘွဲသားနဲ့နောက်ပိတ်ဆုံးအလိန်ခါလာတယ်များလာတော့ကတချို့ကြတဲ့ခါဒီကလုပ်ငန်းညာကူကြလာတော့ဒါတို့ဒီလိုမပေးတော့ဘူးလုပ်ငန်းလိုအပ်ချက်ရကက်ဆင်းသွားဆင်းသွားရင်ပေးလိုက်မယ်လေဆိုတော့အဲ့ဒီမှာစင်းစင်းတဲ့မှာသူကပက္ခရာကြီးနဲ့လှုပ်သွားတော့သူ့ကျတဲ့အကြောင်းပြုကြနောက်ကျောင်းနေပါရှိကြတယ်ပေါ့နာမည်ကမောင်ဖြူကမောင်တီလှုပ်သွားတယ်နေရက်လိမ့်စာဖြာပုံကရံပုံလှုပ်သွားတယ်ရံပုံကဖြာပုံလှုပ်သွားတယ်အဲ့ဒါတက်ခရာကြီးဝိုင်းရက်တီပြီးတော့ဂျိုကြီးပြေးမဲ့အချိန်မှာလိမ့်စာမမှန်တာတို့နာမည်မမှန်တာတို့ ਨੇ ပြဿနာကြီးတက်ပြီးအဲ့မှာဂျားကြီးကလာပြီးတော့လှုပ်လာဖြစ်ပြီးတော့ဟာဒါသူ့မျိုးသူ့ဟာသူ့ပြီးတော့ဂျားကြီးတွေဝင်ပြီးဖြတ်တောင်းတဲ့အဆင့်မျိုးတွေဖြစ်လာကြတယ်အသင်းရည်ဆက်တော်ကြီးကတစ်ဆင့်လုံမရှိကြီးကိုဝင်လေဆိုရင်အလို့ရှင်တို့ကမှဒီပြဿနာတွေကြော်နေသွားနိုင်တာပေါ့
ဒီလိုမျိုးနှုတ်နှစ်ဖက်ဖြစ်နေတဲ့ပြဿနာတွေနဲ့ပတ်သက်လို့အလို့သမားတွေဘက်ကနေကူညီဆောင်ရွက်ပေးနေတဲ့လူခွင့်ရေးကာကွယ်မြင့်တဲ့သူများကွန်ရက်အဖွဲ့ကစောပန်ကူကအခုလိုပြောပြပါတယ
်အလို့သမားတွေဘက်ကလည်းအဲ့လိုမျိုးရှိပါတယ်အဲနောက်ပြီးတော့ရသဲဆိုတာမျိုးတွေလည်းတွေ့ရတယ်တွေ့တယ်လို့လည်းလုပ်ငန်းရှင်တွေကပြေသွားတာကိုသိတယ်လို့ပြောနိုင်တယ်ကုန်ချသွားတယ်ဆိုပြီးတော့အလို့တာမျိုးတွေလည်းရှိတယ်လို့ကြားရတယ်ပေါ့အဲ့ဒါနဲ့ပတ်သက်လို့တိတိကျကျကင်တွေပေးနေတဲ့အနေအထားမျိုးအားနည်းနေတာတွေ့ရတယ်။ဘာလို့လဲ?ဖြာပုံဒေတာကလည်းပဲဒီလိုကိစ္စမျိုးတွေနဲ့ပတ်သက်လို့ကုညီဆောင်ရနေတာမျိုးနည်းနည်းအားနည်းနေသေးတယ်လို့ပြောရမှာပေါ့နော်
။ထိုင်းနိုင်ငံကငါးဖက်လုပ်ငန်းတွေမှာမြန်မာနိုင်ငံသားတွေရောင်းစားခံရတဲ့ဖြစ်ရပ်တွေနှိပ်စက်ခံရတဲ့ဖြစ်ရပ်တွေကိုမကြာခဏကြားရလိမ့်ရှိပါတယ်။ဒါကြောင့်အဲ့ဒီဖြာပုံခရိုင်ထဲကငါးလုပ်ငန်းတွေမှာရောထိုင်းနိုင်ငံကဖြစ်ရပ်တွေလို့ကြုံနေရပြီလားဆိုတော့အလို့သမားတွေကိုလုပ်ငန်းပိုင်းတေချာရှင်းမပြပဲလှူသားစုဆောင်တာလုပ်ငန်းခွင်မှာနှိပ်စက်တာလူအားကမျက်မျက်တက်တာမပေးတာတွေဟာလူကုံကူးမှုမြောက်တယ်လို့88ပွင့်လင်းလူအဖွဲ့ကြီးကအလို့သမားရေးဆောင်ရွက်သူမတ်မမဦးကပြောပါတယ
်သူတို့ကလူကုံကူးမှုမြောက်နေတယ်ဘာလို့လဲဆိုဒီ73ယောက်စလုံးကိုရွာကနေခေါ်သွားတယ်ခေါ်တော့ကတော့ပစုံရောက်လှမ်းတာဆိုပြီးခေါ်တယ်ခေါ်ရောက်တဲ့အခါကျရင်ရေထဲကိုထည့်လွှတ်လိုက်တယ်ဒါလှိုင်းမှုတယ်ဆိုရင်အဲဒီလှိုင်းမှုတတ်တဲ့လူကိုကျတော့ကိုချိုးချီပြီးတော့ပင်လေတဲ့ကိုချပြီးတော့ထောင်နဲ့တပြုတ်ဆွဲတယ်။နောက်တနည်းကဘာလဲဆိုတော့လိုင်းမူးလို့ဆိုပြီးတော့အဲ့လူကိုမှောက်ရဲ့အိတ်ခိုင်းတယ်။အိတ်ခိုင်းကြောပေါ်မှာစားချမ်းတင်တက်ခုံ။အဲ့ဒါဝဏတွေကလုံနေတာ။ဒါတွေကိုအလုံးရှင်တွေကတိတိကျကျနဲ့ဘာမှမပြောဘူးမကြည့်ကြအောင်ဆောင်းနေတာ။အဲ့တော့လုံသမားတွေကကြောက်ပြီးတော့ပြန်ညမာပြီးပြန်ညမာပြီးဆိုပြီးတော့ပြောလို့ကျမတို့ကသိရတာ
။အဲ့လိုဖြစ်နေတာတွေကိုဖြာပုံခရိုင်ထဲကရဲရဲရှိတချို့ကတောင်ဝန်တိုင်းဆောင်ရွက်တာတွေရှိပေမဲ့ဝန်ထမ်းအင်အားမလုံလောက်တဲ့အတွက်အဲ့ဒီဒေသတွေမှာတရားဥပဒေစိုးမိုးအောင်မဆောင်ရွက်နိုင်တဲ့အခြေအနေတွေလည်းဖြစ်နေတာရှိတယ်လို့လူ့အခွင့်အရေးကာကွယ်မြင့်တင်သူများကွန်ရက်ကစောဘန်ကူကပြောပါတယ်။ဒါကြောင့်ဖျားပုံခရိုင်ထဲကရေလုံငန်းတွေမှာဖြစ်နေတဲ့ပွဲစားတွေရဲ့လိန်ချာမှုတွေအလို့ရှင်ဘက်ကမတန်တဆခိုင်းစင်တာတွေပပျောက်ပြီးဥပဒေနဲ့အညီဖြစ်ဖို့အလို့သမားတွေဘက်ကလည်းမှန်မှန်ကန်ကန်သိစာရှိရှိလုပ်ကြဖို့ကိုလိုလားနေကြပါတယ်ခင်ဗျာ။